2019 FIFA အမျိုးသမီးကမ္ဘာဖလားနောက်ဆုံးဘောလုံးပွဲကိုတင်းတင်းနိုင်ငံလီယွန်မြို့မှာတနင်္ဂနွေနေ့ကကစားကြရမှာအမေရိကန်အသင်းကနယ်သာလန်အသင်းကို2ဂိုးမရှိနိုင်ပြီးချန်ပီယံဖြစ်သွားပါပြီ။အမေရိကန်အမျိုးသမီးဘောလုံးအသင်းဟာနောက်ဆုံးဘောလုံးပွဲမရောက်ခင်အခြားဥရောပအသင်းတွေဖြစ်တဲ့ဆွီဒင်၊စပိန်၊ပြင်သစ်နဲ့အင်္ဂလန်တို့ကိုအနိုင်ရခဲ့တယ်လို့အခုနောက်ဆုံးဘောလုံးပွဲမှာဥရောပချန်ပီယံဖြစ်တ ကိုင်းလေကရော့စ်ဗယ်လီကပန်နဒီအေရီယာစီထက်ကနေဘဲချင်းနဲ့ကန်သွင်းခဲ့လို့အမေရိကန်အသင်းကဒုတိယကိုရပို့တိုက်စစ်ကိုဖွင့်ပြီးအရှိန်မြင့်ကစားခဲ့ပေမယ့်60ကိုးမိနစ်မှာတော့အမေရိကန်ကွင်းလေကရော့စ်ဗယ်လီကပန်နဒီအေရီယာစီထက်ကနေဘဲချင်းနဲ့ကန်သွင်းခဲ့လို့အမေရိကန်အသင်းကဒုတိယကိုရသွားခဲ့တာပါအမေရိကန်မျိုးသမီးဘောလုံးအသင်းဟာ1960ကိုးဆက်ကိုးနှစ်နှစ်ထောင်15ခုနှစ်တွင်မှာလဲကမ